Israel ဘောလုံးပြည်သက်တွေ Netherlands မှာအတိုက်ခိုက်ခံလိုက်ရပါတယ်။ Netherlands နိုင်ငံ Amsterdam မြို့တော်မှာ Israel ဘောလုံး Club အသင်းကိုလာရောက်အားပေးသူတွေအခုလိုတိုက်ခိုက်ခံခဲ့ရတဲ့ပေါ်။ Netherlands နဲ့ Israel ကောင်းဆောင်တွေကလည်းဝေဖန်ပြစ်တင်လိုက်ကြပါတယ်။ Europa League ဘောလုံးပွဲစဉ်အတွက် Ancient Netherlands Club အသင်း Ajax နဲ့ Israel Club အသင်း Maccabi Tel Aviv တို့ကြတာရီနေကကစားခဲ့ကြတာမှာပွဲမစခင်မှာရောပြီးပြီးချိန်မှာပါ Israel အသင်းကိုအားပေးသူတွေနဲ့ Palestine လူလာသူတွေအထီးကရုံဖြစ်ခဲ့ကြတာပါအထီးကရုံဖြစ်ခဲ့ကြတာပါ၅ဦးထက်မနည်းတရားရပြီး60ကျော်ကိုဖမ်းထားတယ်လို့ Netherlands ရဲတပ်ဖွဲ့ကဒီနေ့တောက်ကြနေမှာပြောပါတယ်အကြမ်းဖက်မှုတွေဖြစ်မှာကိုစိုးရင်လို့ဘောလုံးကွင်းနားမှာ Palestine ထောက်ခံတဲ့ဆန္ဒပြပွဲတွေမလုပ်ရဖို့ကိုလည်း Amsterdam မြို့တော်ဝန်ကတားမြစ်ထက်တဲ့ထားတဲ့ကြားတွေကအထီးကရုံဖြစ်လာခဲ့တာပါဘဲကစပြီးတိုက်ခတ်မှုဖြစ်တယ်လဲဆိုတာအတိအကျမသိရသေးပေမဲ့ဂျူးမုန်တီးမှုအခြေခံတဲ့တိုက်ခတ်မှုဖြစ်တယ်လို့အမ်စတာဒမ်မြို့တာဝန်ရှိသူတွေကဖော်ပြပြောဆိုခဲ့ပါတယ်။အခုလိုဣသရေးတွေကိုတိုက်ခိုက်တာဟာလက်ခံနိုင်စရာမရှိကြောင်းနဲ့ပါဝင်ပတ်သက်သူတွေကိုဥပဒေအရအရေးယူသွားမယ်လို့လည်းနယ်သာလန်ဝန်ကြီးချုပ်ဒစ်စကူဖ်က X လူမှုကွန်ရက်ကနေပြောကြားခဲ့ပါတယ်။နိုင်ငံသားတွေကိုကယ်ဆယ်နိုင်ရေးနယ်သာလန်ကိုလေးနှစီးစစ်လို့ဣသရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကညွှန်ကြားထားတယ်လို့ဣသရေးဝန်ကြီးချုပ်ယုံကလည်းထုတ်ပြန်ခဲ့ပါတယ်။ဘောလုံးပွဲမှာ Netherlands Ajax အသင်းက Israel Maccabi Tel Aviv အသင်းကို5ဂိုးမရှိနဲ့အနိုင်ရခဲ့တာပါခင်ဗျာ။